ကယားပြည်နယ်လွိုက်ကော်မြို့တွင်ဗိုလ်ချုပ်အောင်ဆန်းကျေးဦးထားရှိအစီအစဉ်ကိုကန့်ကွက်မှုတွေကြောင့်ယာယီရပ်ဆိုင်းထားရပြီးဒေသခံတွေရဲ့သဘောထားဆန္ဒကောက်ယူပြီးမှဆက်လုပ်သင့်မလုပ်သင့်ဆုံးဖြတ်မယ်လို့ကယားပြည်နယ်အစိုးရကပြောခဲ့ပါတယ်။ဒါပေမဲ့လည်းဒေသခံသဘောထားကောက်ခံမှုဆိုတဲ့နေရာမှာပြည်နယ်တွင်အရက်ဖက်အဖွဲ့အစည်းတွေနဲ့တေချာညှိနှိုင်းတာမျိုးမရှိဘဲပြည်နယ်ဝန်ကြီးချုပ်ကတူတူဦးနဲ့ဆုံးဖြတ်ဆောင်ရွက်နေတယ်လို့ဗိုလ်ချုပ်ကျေးဦးထားရှိကန့်ကွက်နေသူတွေကမြင်ပါတယ်။ဒီလိုအခြေအနေကြောင့်အနာရ NLD ပါတီအပေါ်ဒေသခံတိုင်းသားတွေရဲ့ထောက်ခံမှုကျဆင်းလာနိုင်တယ်လို့လည်းဆိုပါရယ် VOE သတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါရယ
်ဟုတ်ကဲ့ပါကြရပြည်နယ်တွင်ဗိုလ်ချုပ်ရုပ်စုစိုက်ထူရာစီစဉ်မှုယာယီဆိုင်ရထားမှာဖြစ်ပြီးဒေသခံတွေရဲ့ဆန္ဒကိုကောက်ယူပြီးမှဆက်လက်ဆောင်ရွက်သွားမယ်လို့ပြည်နယ်ဝန်ကြီးချုပ်ဦးအဖောင်ချိုကလည်းပြောဆိုခဲ့တယ်လို့ရုပ်စုတည်ဆောက်ရေးကိုကန့်ကွက်ခဲ့တဲ့ခေါင်းဆောင်ခွန်တော်မတ်ကပြောပါရယ်
ရည်ရထိုင်ထားတယ်လို့ပဲပြောရမှာပေါ့ကျွန်တော်လူငယ်တွေအနေနဲ့ရုပ်သူသိနောက်ဖို့အတွက်ကျွန်တော်တို့ပတ်ဝန်းပါဝင်နိုင်တဲ့နိုင်ငံတွေကျွန်တော်အနေနဲ့ဖွင့်ထားပြီးတယ်ပေါ့နော်ဒါကကျွန်တော်တို့အဲ့လိုပြောတယ်ဗျ30နှစ်မှာဒီလူစုရဲ့သဘောထားဆန္ဒတွေကောက်ပြီးတော့တစ်ခုတည်းသဘောထားဆန္ဒတွေတကယ်ပြောရှိသွားပြီးဆိုရင်တော့ရုပ်သူတကယ်ဒီဆောက်ရမယ်ပေါ့နော်ဒီကျွန်တော်တို့အဲ့လိုပဲပြောတယ်ဗျ
ဘ ෝජ ုတ်ကျေးရုပ်သားရှိကြီးကန့်ကွက်မှုများပေါ်ထွက်လာပြီးဒီကိစ္စကိုညှိနှိုင်းဖြေရှင်းဖို့ဒီနယ်ဆိုရဖွဲ့လွှတ်တော်ကိုယ်စားလှယ်တွေတိုင်းရာပါတီတွေရက်ကြီးအုပ်ချုပ်ရေးမှူးတွေအရဖက်ဖွဲ့စည်းတွေတိုင်းဒါစာပင်နဲ့ယဉ်ကျေးမှုဖွဲ့တို့ပြီးခဲ့တဲ့စနေနေ့ကကြရပြည်နယ်ဆိုရယုံမှာစွေစုညှိနှိုင်းမှုတွေပြုလုပ်ခဲ့တာပါလွိုင်ကော်မြို့မှာဗိုလ်ချုပ်ရုပ်ထုစားရှိမှုအစီအစဉ်နဲ့ပတ်သက်လို့တိုင်းဒါပါတီတွေအရဖက်ဖွဲ့စည်းတွေနဲ့တိုင်းဒါစာပင်နဲ့ယဉ်ကျေးမှုဖွဲ့တွေကလည်းကန့်ကွက်ထားကြပါတယ်ဒါကြောင့်ဒီအစီအစဉ်ဆက်လက်ဆောင်ရွက်ရေးကိုဒီနယ်ဆိုရဖက်ကပြန်လည်ညှိနှိုင်းနေတာပါဒါပေမဲ့လည်းအစီအစဉ်ဆက်လုပ်သင့်မသင့်ဆိုတဲ့အပေါ်ဒေသခံတွေရဲ့ဆန္ဒကောက်ယူရေးမှာပြည်နယ်ဆိုရကမြို့နယ်နဲ့ကျေးရွာအုပ်ချုပ်ရေးမှူးတွေကိုတာဝန်ပေးခဲ့ပါတယ်။ဒါကြောင့်လည်းရုပ်စုအစီအစဉ်ညှိနှိုင်းဖို့ပြည်နယ်တွင်းနိုင်ငံရေးပါတီတွေအရဖွဲ့ဖွဲ့စည်းတွေကိုခေါ်ယူညှိနှိုင်းနေတယ်ဆိုပေမဲ့လည်းတကယ်တမ်းပြည်နယ်ဆိုရကတစ်ဖက်သားဆုံးဖြတ်နေသေးပဲလို့ကြရပြည်နယ်အခြေစိုက် LAIN နီးပညာဆောက်ကူပြုဖွဲ့ဒါရိုက်တာကိုကျော်ထင်အောင်ကပြောပါတယ်။
ဒီဆုံးညီနိုင်ပွဲလို့ကောင်းစဉ်တက်ပြီနဲ့တကယ်တမ်းကညီနိုင်တာမဟုတ်ဘဲနဲ့ဒီတို့ကသူတယောက်သေးရဲ့သုံးဖြတ်ချက်နဲ့ကိုပဲ20ရဲ့နေ့မှာပြန်ပြည့်မယ်30ရဲ့နေ့ပြီးတဲ့သုံးဖြတ်ရမယ်အဲ့ဒီမှာဆိုရက်ဒီအုပ်ချုပ်ရေးမှူးတွေမြို့နယ်ထွေဥတီကနေပြည့်ပြည့်ပြီးတော့မှဒီလိုသဘောထားတောက်ခံရမယ်ဆိုတာကညီနိုင်မှုမဟုတ်ဘဲနဲ့သူတယောက်သေးအာဏာရှင်ဆန်သွားမျိုးကိုဆုံးဖြတ်သွားတာပဲဖြစ်တယ
်ဗိုလ်ချုပ်အောင်ဆောင်ရုပ်ထုတည်ဆောက်မဲ့ကိစ္စနဲ့ပတ်သက်ပြီးဒေသခံတထောင်လောက်ကဇူလိုင်လ3ရက်နေ့ကကန့်ကွက်ဆန္ဒဖော်ထုတ်ခဲ့ရမှာတားဆီးခဲ့တဲ့ရဲသားဖွဲ့ဝင်တွေနဲ့ရုံးရင်းစံခါဖြစ်ပွားခဲ့ကြပါတယ်ဗိုလ်ချုပ်ကျေးဇူးစားရှိမဲ့ပုံမှာကန့်ကွက်ခဲ့တဲ့လွိုင်ကော်မြို့နယ်ကလူငယ်10ဦးနဲ့တီမောစုကလူငယ်2ဦးကိုအစိုးရကနေရဲစသားကြီးဥပဒေပုံမှား905ခခွေကန်းငယ်တို့နဲ့တရားစွဲဆိုထားပါတယ်။ဗိုလ်ချုပ်ကြီးရုပ်သားရှိမဲ့ပေါ်ကောက်ွက်ခဲ့တဲ့လူငယ်တွေဟာကြရပြည်နယ်တွင်အာဇာနည်နှင့်ဖြစ်မြောက်ရေးနဲ့ရွေးကောက်ပွဲကာလတွင် NLD ပါတီမဲအနိုင်ရရှိရေးစီယုံလှုပ်ဆော်ပေးခဲ့တဲ့သူတွေဖြစ်ကြတယ်လို့လည်းလွယ်ကုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တောက်တာခင်စီသူကပြောပါတယ်။ဗိုလ်ချုပ်ဆောင်ရုပ်ထုသားရှိရေးလုပ်ငန်းစဉ်ကြောင့်ရခိုင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုထောက်ခံခဲ့တဲ့တိုင်းဒါတွေရဲ့ထောက်ခံမှုကြားဆင်းနိုင်တယ်လို့လည်းကိုကျော်ထင်အောင်ကပြောပါတယ
်လူပိုင်ခွင့်ကိုတုံးချတဲ့အန်ဒီပါတီကသူတယောက်ကြောင့်မင်းလေးကိုမဲတိခဲ့ကြတဲ့တိုင်းသားတွေနဲ့အန်ဒီပါတီမှာကတော့စိတ်ဝင်ကြွေးကြမှုရောနောက်ပိုင်းအတွက်ရောခက်ခဲဟန်တာတွေဖြစ်ပေါ်စေနိုင်တဲ့အနေအထားတည်းကိုတော့တော့နေနေမြင်ပါလေခင်ဗျာ
ဘူဂျိုးရုပ်ထုသားရှိမှုနဲ့ပတ်သက်ပြီးဒေသခံတိုင်းသားတွေနဲ့စိတ်ဝင်မကွဲပဲညှိနှိုင်းဆောင်ရွက်ကြဖို့NLD ပါတီဗဟိုပြန်ကြားရေးကော်မတီအတွင်းမှမုံရအောင်ချင်းကသူ့အမြင်ကိုခုလိုပြောပါတယ
်။တိုင်းသားတွေအပြစ်ပြောတာမဟုတ်ပါဘူး။အများကြီးစာနာပါတယ်။အများကြီးလည်းရေးစားပါတယ်။ဘယ်လိုပဲဖြစ်ဖြစ်ဒီဒီလေးလေးကောညီနိုင်ပြီးတော့လုပ်ကြဖို့တင်တယ်လို့ကျွန်တော်တို့အဲ့လိုပဲကြားအမြင်နဲ့ပဲပြောနေတာပါပဲဗျာ
။ဘူဂျောင်းဆန်ရုပ်ထုတွေကိုတိုင်းလက်ပြည်နယ်တည်တည်မှာမဖြစ်မနေသားရှိရမယ်ဆိုတဲ့ညွှန်ကြားချက်ထုတ်ထားတာမရှိသလိုအစိုးရရဲ့မူဝါဒမဟုတ်ကြောင်းသမရယုံပြောရေးဆိုခွင့်ရှိသူဦးစော်သေးကမီဒီယာတွေကိုပြောဆိုထားပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရွေးကောက်ပွဲအနိုင်ရအစိုးရဖွဲ့လာပြီးနောက်ပိုင်းမှာတိုင်းလက်ပြည်နယ်လိုက်ဘူဂျောင်းဆန်ရုပ်ထုသားရှိမှုတွေဟာပုံပုံများပြားလာသလိုတိုင်းဒါပြည်နယ်တွေမှာဘူဂျောင်းရုပ်ထုသားရှိမှုကြောင့် NLD ပါတီနဲ့ဒေသခံတိုင်းဒါတွေကြားအမြင်ကွဲလွဲမှုတွေစန့်ကျင်ကန့်ကွက်မှုတွေလည်းရှိနေခဲ့ပါတယ်ခင်ဗျာ။